မင်္ဂလာပါခင်ဗျာဒီဒီမှာမှတ်တာစကားများအစီအစဉ်မှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမြန်မာနိုင်ငံရေးလူမျိုးရေးနယ်ပယ်ကလူပုဂ္ဂိုလ်တချို့ရဲ့ထူးထူးခြားခြားပြောကြားချက်တချို့ကိုမှတ်သားသတိထားမိတဲ့စကားတွေဖြစ်ကောက်နှုတ်တင်ပြချင်ပါတယ်မန္တလေးမစိုးရင်ကြောင်းတိုင်းမှာပြုလုပ်တဲ့တရားဝဲပြီးမှဥိဒသူဟာသူ့ရဲ့ရဲဘော်ဖြစ်ကြောင်းတိတကူဆရာတော်အရှင်ညာနေထရကမိန့်ကြလိုက်ပါတယ်ဧပြီလ29ရက်နေ့ကမြိတ်မြို့မှာအကျင်းပတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးမပြင်ဆင်ရေးဟောပြောပွဲနဲ့မေလ9ရက်နေ့ကရန်ကုန်မြို့တော်ခန့်မှရှိမှာပြုလုပ်ခဲ့တဲ့ဟောပြောပွဲတွေမှာဟောပြောချက်တွေနဲ့ပတ်သက်ပြီးတော့သာသနာ့ရေးဝန်ကြီးဌာနကတရားစွဲဆိုဖို့ပြင်ဆင်နေကြောင်းသတင်းတွေထွက်ပေါ်နေချိန်မေလ29ရက်နေ့ကတည်တကူဆရာတော်ဖရာကြီးကအခုလိုမိန့်ကြားရတာဖြစ်ပါတယ
်
ဆရာတော်ဥရသူကိုရန်ကုန်၌အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကတရားလိုလုပ်ပြီးတော့ရာဇသက်ကြီးပုံမှန်124ကကြီးနဲ့နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်နဲ့ရန်ကုန်အနောက်ပိုင်းခိုင်တရားရုံးမှာတရားဆွဲဆိုထားတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ပြောကြားလိုက်ပါတယ်။မေလ28ရက်နေ့က RFA ဆက်သွယ်မေးမြန်းရမှာအခုလိုပြောကြားရတာဖြစ်ပါတယ်။
ကျွန်တော်တို့တရားရုံးကမန္တလေးတရားရုံးမှာအောင်မြို့နယ်စခန်းကိုထုတ်တင်ပေးထားတာပေါ့နော်ကျွန်တော်တို့ဒီစခန်းမှာဒီဝရမ်းရောက်ဆိုဝရမ်းကိုကျွန်တော်အထူးကုတဲ့ဆက်သက်ဆောင်ရနေပါတယ်။
ဥဝိဒသူကိုဖမ်းဆီးတရားစွဲဖို့အစိုးရကညွှန်ကြားထားတာဖြစ်ကြောင်းဥဝိဒသူကိုဝန်ရံသူတွေပြုလုပ်တဲ့ဆူတောင်းပွဲတွေနဲ့ပတ်သက်လို့နိုင်ငံတော်လုံခြုံရေးကိုထိပါလာနိုင်တဲ့ကိစ္စတွေကိုဥပဒေအရကင်တွယ်သွားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစော်ထေးကပြောလိုက်ပါတယ်။မေလ31ရက်နေ့ကနေပြည်တော်ကပြန်ကြားရေးဝန်ကြီးဌာနမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအပြီးသတင်းတောက်တွေရဲ့မေးမြန်းချက်ကိုဖြေကြားရမှာဦးစော်ထေးကအခုလိုပြောကြားခဲ့တာဖြစ်ပါတယ
်။စီမံစည်းကမ်းကိုလုံထုံးလုံဒီလုံထုံးလုံဒီမှာတော့ဟိုအခုကျွန်တော်တို့ရဲချုပ်နဲ့ကုလသနာရေးညွှန်ချုပ်နဲ့လုံထုံးလုံဒီမှာနည်းနည်းလေးဘက်ဒီဘက်မရှင်းမလင်းလေးဖြစ်နေတယ်။ဟိုတန်ခါပိုင်းဖြစ်တဲ့အတွက်သာသနာရေးဆိုင်ရာစီမံစည်းကမ်းပေါ့နော်။ဒါတွေကဘယ်လိုရှိတယ်။ရဲပိုင်းဆိုင်ရာစီမံစည်းကမ်းဘယ်လိုရှိတယ်။ဒါလေးတွေပြန်ကြည့်ဖို့ရှိတယ်ပေါ့နော်။အဲ့ဒါအချင်းချင်းလေးလေးပြန်အောင်တို့ပြောတာဖြစ်ပါတယ
်။ဥရသူကိုတက်မတော်ကာကွယ်ဦးစည်းချုပ်ကဆွမ်းကတ်လှူခဲ့တာဟာတန်ခါကိုရီမှန်းဆက်ကတ်တာဖြစ်လို့ပုပ်ကိုဆွဲနဲ့ကတ်တာမဟုတ်တဲ့အကြောင်းတက်မတော်ကာကွယ်ဦးစည်းချုပ်အနေနဲ့မြည်သည့်တန်ခါကိုမဆိုရနာသုံးမအပောင်ဖြစ်တဲ့တန်ကတ်တန်ကာကိုရီမိုင်းကတ်မှာဖြစ်တဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောလိုက်ပါတယ်။ဇော်လ2ရက်နေ့ကပြုလုပ်တဲ့ကာကွယ်ရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောကြားထားဖြစ်ပါတယ်။အဲ
ခုနတက်မတော်ကာကွယ်ရေးဝန်ကြီးချုပ်နဲ့ဆရာဦးဦးရဲ့သူနဲ့ဆက်ဆံရေးဆိုတာတက်မတော်ကာကွယ်ရေးဝန်ကြီးချုပ်ကဆုံးကတ်တယ်ဆိုတာတန်ကတ်တန်ကာကိုရီမိုင်းကတ်တာ။ဒီဒီတန်ကာကိုဆိုကတ်မှာဒီဒီတန်ကာကိုကတ်မှာဖြစ်ပါတယ်။တန်ကာကိုရီမိုင်းကဆုံးဆက်တယ်
ဥရသူပေါ်ထုတ်ပြန်ထားတဲ့124ကကြီးနဲ့တွေ့တဲ့နေရာမှာအများပြည်သူကဝိုင်းဝန်းဖမ်းဆီးခွင့်ကိုအစိုးရအနေနဲ့မယုတ်သိမ်းခဲ့ရင်ဥရသူထောက်ခံတဲ့တန်ဃာတော်တွေအနေနဲ့တောက်တစ်ချက်ခေါက်ယုံနဲ့မိဟုံဟုံတောက်စီရမယ်လို့လဲကူးဆရာတော်ဥအိန္ဒဝီရကပြောကြားလိုက်ပါတယ်။ဇွန်လ3ရက်နေ့ကမန္တလေးကုသတော်ဖရာမှာပြုလုပ်တဲ့ဥရသူအတွက်လေးချိန်မြောက်ဆူတောင်းပွဲမှာဥအိန္ဒဝီရကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
ဦးစင်းပြောချင်တာကတော့ဒီဆိုရှယ်မီဒီယာသတင်းမီဒီယာတမားတွေကတဆင်ပါလေဦးစင်းပြောချင်တယ်ဆရာတော်ဦးရာသူနဲ့ပတ်သက်ပြီးတော့မှအခုထုတ်ထားတယ်နော်ဗရန်က124ကကြီးကိုအစိုးရကိုရုပ်သိမ်းပေးစေချင်တယ်ပြန်ပြီးတော့မှပေါ့နော်အဲ့ဒီလိုမှမဟုတ်ရင်ကျုပ်တို့တန်ဃာတော်တွေဟာကျုပ်တို့တန်ဃာတော်တွေတောက်တစ်ချက်ခေါက်ရုံနဲ့မီးခုံတောက်เสีย
သူ့အနေနဲ့အစိုးရစီကလာတဲ့အာဏာဇက်ကနေထွက်ပြေးနေတဲ့ဝရန်ပြေးလို့မခံယူပဲတန်ခါအဖွဲ့အစည်းကဆုံးဖြတ်မဲ့ဓမ္မဆက်ကိုစောင့်စားနေတာဖြစ်တယ်လို့ဖန်ဝရန်အထုတ်ခံထားတဲ့ဥရသူကမိန့်ကြလိုက်ပါတယ်။ဇွန်လ9ရက်နေ့ကသတင်းမီဒီယာနဲ့အာနာပိုင်တွေကပြောဆိုရေးသားတာတွေနဲ့ပတ်သက်လို့သူ့ရဲ့လူမှုရေးမီဒီယာ VK အကောင့်ကနေထုတ်လွှင့်တဲ့ဗီဒီယိုမှာဥရသူကအခုလိုပြောလိုက်တာဖြစ်ပါတယ်
။သူကဓမ္မဆက်ရဲ့အဆုံးအမကိုခံပြီးမှပြောရလို့အာနာဆက်နဲ့ရင်ဆိုင်မလို့ပြောပြီးတာပဲ။အဲဒီတော့ကြုံမလာလို့ဟောရန်တန်တန်တို့ကတူပေါ့ဗျာ။ခင်ဗျားတို့ဝရန်ပြီးလို့သတ်မှတ်တာသတ်မှတ်ပေါ့ဗျာ။ခင်ဗျားတို့စာလဲသေးနေဝန်သားအရာရေးတော့ရေးပေါ့ဗျာ။ကျုပ်ဝီရသူကတော့ကိုဝရန်ပြီးလို့မသတ်မှတ်ဘူးဗျာ။ဓမ္မဆက်ရဲ့အမိန်ကိုစောင့်မျှော်နေတဲ့ဖရာသားတော်တပါးလို့ကိုခံယူထားပါလေဗျာ
။ဥပရသူကိုဖမ်းလိုက်ခြင်းအပြင်ဆိုးကျိုးဘက်ကိုဥတီသွားမှဆိုရင်လည်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရသူဒေါက်တာနန္ဒာလှမြင်ကပြောလိုက်ပါတယ်။ဇွန်လ9ရက်နေ့ကကျင်းပပြုလုပ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီသတင်းစာရှင်းလင်းပွဲမှာအမျိုးသားရေးလှုပ်ရှားသူဥပရသူပေါ်ဖမ်းဝရန်ထုတ်ထားခြင်းနဲ့ပတ်သက်လို့သတင်းတောက်တူကမေးမြန်းရမှာဒေါက်တာနန္ဒာလှမြင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဥပရသူကိုဖမ်းခြင်းမဖမ်းခြင်းကဥပဒေကြောင့်သွားတာ။ဒါပေမဲ့
အဲ့ဒီလိုလုံးလိုက်ခြင်းအဖြစ်ဖြုတ်ပေါ်လာမယ်တန်တိုင်းမျိုးမှာဖြုတ်ပေါ်လာမယ်အခြေအနေတွေပုံမှာတော့ဟိုမကောင်းတဲ့ဘက်ကိုဥတီတော်မှာတော့ဆိုရင်ပါတယ်အဓိကတော့ကျွန်တော်နိုင်ငံသားတွေဒုက္ခမရောက်စေချင်ဘူးတိုင်းပြည်မစုပူစေချင်ဘူးတိုင်းပြည်ကိုတည်ငြိမ်ချင်တဲ့အင်ဂျင်စေချင်တဲ့အဲ့ဒါမှကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်မယ်
ဥရတုကိစ္စနဲ့ပတ်သက်ပြီးထိထိရောက်ရောက်အေးအေးယူကင်တွေဖြစ်ရှင်းသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်ဇွန်လ9ရက်နေ့ကပြုလုပ်တဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အကြီးအကဲတွေကိုမဟုတ်မမှန်ပြောဆိုတာတွေရှိခဲ့တဲ့အတွက်ဥပဒေကြောင်းအရအကြံပြုချက်ရယူဆောင်ရွက်သွားမှာဖြစ်တယ်လို့ဦးဖြိုးမင်းသိန်းကပြောလိုက်တာဖြစ်ပါတယ်
နိုင်ငံတော်ရဲ့အကြီးအကဲတွေလက်ရှိဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မှမှန်မှန်ကန်နဲ့ဆောင်ရွက်ချက်တွေရှိလာတဲ့အတွက်ဥပဒေအကြံပြုချက်ရယူဒီကိစ္စကိုပြောင်းလို့ဆိုရအောင်ကျွန်တော်ပြောပြပြီးမှုခွင့်ထားပါတယ်အာဏာပိုင်ကြီးပါဝင်နေဆိုတာအာဏာပိုင်ကြီးကဒီဆောင်ရွက်ချက်ကိစ္စတွေမှာပတ်သက်ပါတယ်ပတ်သက်ရင်သူ့တရားစွဲနေစရာမလိုပါဘူးအဲ့တော့ကျွန်တော်တို့ကတော့ခီးခီးရောက်ရောက်ဆောင်ရွက်သွားမယ်ဆိုတာပြောပြတယ်
ခရူအမမသားသားစကားများစီစဉ်အောင်လောက်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ